ဆောက်ဦးဆောက်လို့နေတာကိုတရုတ်ပြည်ဘက်ကလာရောက်တားဆီးတာဟာအောက်တိုဘာလ18ရက်နေ့မနက်7နာရီလောက်ကဖြစ်ပါတယ်။သူတို့နဲ့တွားရောက်စကားပြောခဲ့သူစင်ပြူစီစီဗင်ကော်မတီဝင်ဦးဝင်းမြင့်ကအခုလိုပြောပြပါတယ်
။7နာရီလောက်ကကျွန်တော်တို့ရဲ့ဒီဟာပြန်ကကလေးမယောက်တော့အောင်နဲ့စံမန်းကလေးမယောက်တို့ကသူတို့ပြုပြင်နေကြပါတယ်မနက်ပိုင်း
။ဟုတ်ကဲ
့။မနက်ပိုင်းပြုပြင်နေတော့ကျွန်တော်ကလည်းဥစ္စာမှာပါကျွန်တော်အခန်းထဲမှာရှိနေတော့ဒီကနေ့ကျွန်တော်ဖုန်းလမ်းဆက်တာနဲ့ကျွန်တော်ဒီဘက်ကိုလာခဲ့ပါတယ်ဒီဘက်လာခဲ့တော့ဒီဘက်မှာအကုန်လုံးလက်နက်ကင်တရုတ်ပြောက်ကြားအယောက်20လောက်နဲ့ရဲက10ယောက်လောက်ပါပါတယ်ပြီးတော့ဟိုဘက်ခြမ်းမှာချန်ဒီယိုနားမှာကျွန်တော်တို့ဒီမှာချန်ဒီယိုကျွန်တော်တို့မြန်မာနဲ့ရင်းမြောင်းရဲ့ဘေးနားကချန်ဒီယိုနားမှာသူတို့တရုတ်ကင်းက3စီးနဲ့ရဲက5စီးရတာပါတယ်ဟုတ်ကဲ့
ဝင်ရောက်လာတဲ့လက်နက်ကင်တွေဟာတရုတ်နယ်ကြားဆောင်ရက်တပ်ဖွဲ့ဖြစ်ပြီးနှစ်နိုင်ငံနယ်ဆက်မြောင်းမောင်မှာထိုးထားတဲ့ဟောင်ကူသမားတွေဖြတ်တန်းတဲ့တံတားလေးကနေမြန်မာပစ်အချမ်းကိုလာရောက်တာဖြစ်ပါတယ်
။အဲ့တော့ကျွန်တော်ဘက်မှာလည်းကျွန်တော်တို့အစင်းစင်းအရာရှိတွေကိုတောင်းကြပြီးတော့ဒီကရောက်လာတဲ့အချိန်မှာတော့သူတို့ဘက်ကနေပြီးတော့ဒါကိုဆက်မလုပ်ဘူးဆက်မလုပ်ဆိုလို့ကျွန်တော်တို့ရထားလို့ရပါတယ်ခိစ္စမရှိတာဒါကကျွန်တော်တို့လူပုဂ္ဂိုလ်တဦးချင်းနှစ်နိုင်ငံစစ်ကြည့်ရင်းနေလည်းလည်းလာပြောရင်လည်းလက်ခံပါတယ်ပြည်ပကြီးအနေနဲ့လည်းမဖြစ်ဖြစ်ဖြစ်ထွက်လာပြီးတော့ပြောရင်ရပါတယ်အကုန်လုံးခါရကမာရကကျွန်တော်တို့ဒါနအစာရဖစသည်အားဖြင့်အကုန်လုံးအပွဲပေါင်းစဉ်တွေလိုက်လာတဲ့အချိန်မှာတော့သူတို့အထက်ကိုဝင်သွားပါပြီ
။ဟုတ်ပြန်ပါမှာပေါ့။နောက်ဆုံးတရုတ်ဘက်ကဗမာစကားပြောတတ်တဲ့အမျိုးသမီးအရာရှိတဦးနဲ့ညှိနှိုင်းပြီးတဲ့နောက်ပြန်လည်ထွက်ခွာသွားတယ်လို့သိရပါတယ်။အခုဆောက်လုပ်နေတဲ့အဆောက်အဦဟာမြန်မာဘက်ချမ်းမာသာဖြစ်ပြီးနှစ်နိုင်ငံသဘောတူညီထားတဲ့ဥပဒေအရလာရောက်တားတာဖြစ်တယ်လို့အခင်းဖြစ်ပေါ်တဲ့နေရာကိုတွားရောက်ခဲ့သူမူဆယ်ခရိုင်အုတ်ချုပ်ရည်မှုဥက္ကာကပြောပြပါတယ်
ပါတယ်ကြာကျွန်တော်တို့ဒီအဲ့ဘက်အဲ့နေရာကတရုတ်နဲ့မြန်မာနဲ့ကဟိုကတ်နေတဲ့ဈာမချန်စီယိုတခုပဲရှိပါတယ်ဗျဟုတ်ကဲ့အဲ့တော့ကျွန်တော်တို့မြန်မာဘက်ချမ်းမှဆောက်တော့ဒါသူတို့ကဟိုဘောတော့ကျွန်တော်တို့အရင်သဘောတူထားတဲ့ဆီမီလာတင်းမှဆောက်တယ်လို့ယူဆလို့ကန့်ွက်တာလို့ပြောပါတယ
်
နောက်နိုင်ငံသဘောတူထားတာရှိပါတော့နေဆက်မြင်းနဲ့ဟိုဘက်ဒီဘက်ဆီမီလာအတွင်းရောဒါအဆောက်အအုံမဆောက်ရဘူး
ဆီမီလာအတွင်း
ဟုတ်ကဲ့အဲ့ဒါကျွန်တော်တို့သဘောတူညီချက်တည်းရှိပါတယ်ဝင်နေတယ်လို့ယူဆလို့သူတို့ကန့်ွက်တယ်လို့ပြောပါတယ
်ဟုတ်ကဲ့โอเคအခုသူတို့ကဒီဗမာဘက်အချမ်းကိုလာတဲ့အခါမှာဒီလက်နက်ကင်တွေပါသလိုပေါ့လေတန်ကြက်ကကားတွေပါတယ်လို့သိရတယ်ခင်ဗျာအဲ့ဒါဟုတ်ပါလား
โอเคအဲ့ဒါတော့သူဟောပါရဲပါသူတို့နေကြောင်ရဲပါခင်ဗျာသူတို့နိုင်ငံဘက်အချမ်းမှာပဲထားပါတယ်အဲ့ဒီခွာတွေကတော့
ဟုတ်ကဲ့
အဲဒါပေမဲ့ခုနကတော့လက်နက်ကင်နဲ့ရဲတဖို့တွေကကျွန်တော်တို့ဘက်ကိုလာမယ်ဆိုရင်တော့ခွင့်ပြုချက်တောင်းခံပြီးတော့လာရပါတယ်ဟုတ်ကဲ့တောင်းတဲ့တကြောင်ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးကန့်ွက်ထားပါတယ်ကျွန်တော်တို့အနေနဲ့
ကန့်ွက်တာဘယ်ကနေကန့်ွက်တာလဲမသိခင်ဗျာ
ကျွန်တော်တို့ဟိုပါမူဇေခရိုင်ထွေရောင်းရနဲ့ကန့်ွက်ထားပါတယ်ကျွန်တော်တို့ကနေဆက်အာဏာပိုင်အဖွဲ့
ဟုတ်ပါ
ဘောနော
်ဟုတ်ကဲ့
အတော်ဝင်ယူတာဖြစ်တဲ့တကြောင်မို့ဟုတ်ကဲ့
ဒီကိစ္စနဲ့ပတ်သက်ပြီးပြည်တော်စုအစုအထိဆက်လက်တင်ပြထားတယ်လို့လည်းသိရပါတယ
်တော့လုံးဝလို့တွေဆက်လုပ်နေပါတယ်ဟုတ်ကဲ့ကျွန်တော်တို့ဘိုင်းဆိုင်ဆောင်ရမယ်ပိုင်းကျွန်တော်တို့ဆောင်ရနေပါတယ်ကျွန်တော်တို့တိုင်းအစုအဖွဲ့တို့ဘာတင်ပါတယ်တောက်ချောက်ပြည်တော်စုအထိတင်ပါတယ်
RFI အနေနဲ့ဆက်လက်မြင်းမြန်းမှုအတွက်ချမ်းပြည်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူဦးစိုးညွန့်လွင်ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းပိတ်ထားပါတယ်။လက်ရှိမှာတော့အဆောက်အဦဆောက်လုပ်နေတာကိုယာယီရပ်ဆိုင်းထားတယ်လို့ဈေးစီပင်ကပြောပါတယ်။ထူးခြားတာကတော့မြေလေပိုင်းမှာတရုတ်ပြည်ဘက်ချမ်းကျေကောင်ဘက်မှာမြန်မာနိုင်ငံသားအများအပြားအဖမ်းဆီးခံရတယ်ဆိုတဲ့သတင်းရရှိခဲ့တာပါ။ဦးဝင်းမြင့်ကအခုလိုပြောပြပါတယ်
။ဘူးနေလေတစ်ချိန်နှစ်နာရီဒီစံကားလောက်မှာအခြေကထွက်လာတဲ့တယောက်ပြောပါတော့အကုန်လုံးကိုဖမ်းနေတယ်လို့သူ20 30ရှိပါပြီလေခြေကောင်ထဲမှာကြက်ပြရှိလူရောမရှိလူရောအကုန်လုံးကိုလိုက်ဖမ်းနေတာဟုတ်ကဲ့ဒီရဲစကန်နာကနေဖြတ်လာတယ်လေအကုန်လုံးမြန်မာတွေကိုအကုန်လုံးဖမ်းနေတယ်ပေါ့နော
်ဒီကိစ္စဖြစ်ပြီးမှဖြစ်တာပေါ့နော်ဟုတ်ကဲ
့ဟုတ်ကဲ့ပါဒီကိစ္စဖြစ်ပြီးခါမှဖြစ်ပါတယ်ခင်ဗျာ
ဒါကတော့မူဆယ်မျိုးစင်ပြူစည်းကစီပင်ကော်မတီဝင်ဦးဝင်းမြင့်ပြောပြသွားတာပါခင်ဗျာ